ညနေခင်းမှာသောတာရှင်များရှင် VOA American အတန်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်ကြာသပတေးနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီကနေ့ညနေခင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့ဗန္ဓာရီ3စီးနဲ့ပတ်သက်လို့တိုက်ခတ်ဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေနဲ့ဆွေးနွေးမှုတွေမပြေမလည်ဖြစ်ပြီးတဲ့နောက်သမ္မတထရန့်မက္ကဆီကိုနိုင်ငံနယ်စပ်ကိုဒီနေ့သွားဖို့စီစဉ်ထားပါတယ်။ရခိုင်ပြည်နယ်မှာလက်နက်ကန်ပိကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့အ мян ဆုံးရပ်တန့်မှုဥရောပသမဂ္ဂ EU ကဒီနေ့ပဲတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမှာကတော့စီအေးတင်းမာနေစေဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရသေးတောင်မြို့နယ်အဆက်မှာမြမတက်မတော်နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့အေအေတို့အကြတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်း
ပေါ်နိုင်ဆယ်မိနစ်လောက်ကကျွန်တော်တို့ဒီကိစ္စပေါ်ကိုထွက်လာတော့ဒီပဲ့ကောင်မျိုးနဲ့သေးတူရွာနာမှာတိုက်ပွဲရတယ်တနက်ကနေကြာတော့တနက်ကြီးနေပိုက်တယ်တင်းငါရှို့တိုးပြီးတော့မတော
်သင်္ကဟကန်လဲရက်ခိတအဖွဲ့ဥက္ကဋ္ဌကိုအန်သားကြီးပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့ဒူနာဆင်ရမယ့်သတင်းလွှာရီမှာတော့ရခိုင်ဒေသကဆစ်ဆောင်ဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲအခြေအနေအရရအကြောင်းအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာဒတိုင်းတိဆောက်ရေးသမ္မတထရမ့်တောင်းဆိုမှုနဲ့ပတ်သက်ပြီးသမ္မတနဲ့အတိုက်ခံဒီမိုကရက်တွေကြားပြည်လည်မှုမရသေးတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗန်နားရီ3စီးနဲ့ပတ်သက်လို့သဘောထားကွဲလွဲနေတာတွေကိုအတိုက်ခံဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွေ့ဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးနောက်ဒီနေ့မှာတော့မက္ကဆီကိုနိုင်ငံနယ်စပ်ကိုတွားရောက်ဖို့စီစဉ်ထားပါတယ်။မနေ့ကဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ဆုံရမှာတော့အချိန်ဖြည့်အောင်တသက်တာဖြစ်တဲ့အကြောင်းသမ္မတထရန့်ကပြောဆိုခဲ့သလိုထက်လွှတ်တော်ဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုအမူဟာစိတ်တူစိတ်ကောက်တတ်သူတူဖြစ်နေပြောဆိုခဲ့တာပါ။တက်ဆက်ပြည်နယ်မက်ကလန်မြို့ကိုဒီနေ့သမ္မတထရန့်တွားမဲ့အစီအစဉ်မှာတော့နယ်စပ်လုံခြုံရေးခြေနေကိုကဲခတ်မှာဖြစ်သလိုနယ်စပ်လုံခြုံရေးစခန်းတွေနဲ့ Rio Grande မြို့ကြောင်းတစ်လျှောက်ကနယ်စပ်ကိုလည်းတွားရောက်ကြည့်ရှုဖို့စီစဉ်ထားပါတယ်။အမေရိကန်အကောက်ခွန်နဲ့နယ်စပ်လူမျိုးရေးဌာနရဲ့ကိန်းဂဏန်းအချက်လက်တွေအရ Rio Grande မြဝန်းဒေသဟာမကြာခင်ရဲ့နှစ်တွေအတွင်းနိုင်ငံနှွင်းကိုတရားမဝင်နယ်စပ်ဖြတ်ကျော်ဝင်ရောက်သူတွေကိုအများဆုံးဖမ်းဆီးမိတဲ့နယ်မြေလည်းဖြစ်ပါတယ်။2019ခုနှစ်တည်းမှာတော့ဖမ်းဆီးမိခဲ့တဲ့တရားမဝင်ဝင်ရောက်လာသူစုစုပေါင်းရဲ့44ရာခိုင်နှုန်းထိရှိခဲ့တာပါ။သမ္မတကနယ်စပ်မှာဒေါ်လာ5ဘီလီယံကျော်အကုန်ကျခံပြီးတတိုင်းကာမဲ့အစီအစဉ်နဲ့လူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတွေကိုစန့်ကျင်ကြတဲ့ Texas ပြည်နယ်ကလူခွင့်ရေးလှုပ်ရှားသူအဖွဲ့တွေကတော့သမ္မတရောက်လာမဲ့မက္ကလန်လေးစိတ်မှာဆန္ဒပြဖို့လည်းစီစဉ်ထားကြပါတယ်။
2016 American သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်ခဲ့မှုရှိမရှိစုံစမ်းမှုကိုကြီးကြပ်တဲ့ဒုတိယရှေ့နေချုပ် Rod Rosenstein ယာတုကနေနှုတ်ထွက်ဖို့ပြင်ဆင်နေပါတယ်။ရှေ့နေချုပ်တာဝန်ထမ်းဆောင်ပြီဆိုရင်တော့ဒုတိယရှေ့နေချုပ် Rosenstein ယာတုကနေနှုတ်ထွက်မှာဖြစ်ပါတယ်။ရွေးကောက်ပွဲတုန်းက Donald Trump အနိုင်ရအောင်လို့ Trump စီးယုံလှုပ်ရှားသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုကို FBI အကြီးအကဲဟောင်း Robert Mueller ကဦးဆောင်စုံစမ်းဖို့တာဝန်ပေးခဲ့တဲ့ဒုတိယရှေ့နေချုပ် Rosenstein အပေါ်သမ္မတ Trump ကမကြခဏဆိုသလိုတိုက်ခိုက်ပြောဆိုလေးရှိပါတယ်။ဒီ Rosenstein အပါဝင်သမ္မတမကျေနပ်ဘူးလို့ယူဆရသူတော်တော်များများအချင်းခံနဲ့ရောက်နေတယ်လို့လှုပ်ထားတဲ့ဓာတ်ပုံကိုသမ္မတက Twitter ပေါ်မှာတင်ခဲ့တဲ့အထိတိုက်ခိုက်ခဲ့ပေမဲ့ဒုရှိနေချုပ်ကတော့ယာတုကနေဖယ်ရှားခြင်းမရှိပါဘူး။ရုရှားပတ်သက်မှုရှိမရှိစုံစမ်းမှုမှာဝင်မပါဘဲဘေးဖယ်နေခဲ့တဲ့အရင်ရှိနေချုပ် Jeff Sessions ကိုတော့သမ္မတကယာတုကနေဖယ်ရှားခဲ့တာပါ။ရှိနေချုပ်တဲ့အဖြစ်သမ္မတရွေးချယ်ထားတဲ့ William Barr ကိုအထက်လွှတ်တော်ကအတည်ပြုပြီးသွားရင်တော့သူယာရုကနေပြီးတော့နှုတ်ထွက်တော်မယ်လို့ Mr. Rosenstein အင်ဗျူတော်ကိုပြောထားပြီးလို့သတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။တရားရေးဌာနရဲ့ဒုတိယရှေ့နေချုပ်တာဝန်ကို2019ခုနှစ်မှာတာဝန်ယူခဲ့တဲ့ Rod Rosenstein ဟာအစိုးရရှေ့နေအဖြစ်နဲ့တောက်လျှောက်တာဝန်ထမ်းဆောင်လာခဲ့သူဖြစ်ပါတယ်။
အီရန်ပေါ်ပြည်ရဲတိုးမြန်မှာအမေရိကန်ရဲ့မဟာမိတ်တွေရဲ့ဘက်ကတောက်ခံမှုရဖို့ကြိုးပမ်းနေတဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာဒီနေ့မှာတော့အီဂျစ်ဆိုးရတောင်ရှိသူတွေနဲ့ကာရိုမြို့တော်မှာတွေ့ဆုံပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုးရလက်ထက်အရှေ့လက်ပိုင်းဒေသနဲ့ဆက်ဆံရေးအကြောင်းမွန်လွိုင်းမှာပြောကြားမဲ့မိန့်ခွန်းမှာတော့ဒေသနဲ့ငင်းငယ်ရေးတရားဝါပြောရေးတည်ငြိမ်ရေးနဲ့လူချင်းမှုကိစ္စတွေအသားပေးပြောဆိုမှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ကာရိုမြို့တော်မှာအီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီနဲ့တွေ့ဆုံပြီးနောက်ပိုင်းမှာလည်းနိုင်ငံခြားရေးဝန်ကြီး စမာရှော့ခရီနဲ့ဆက်လက်တွေ့ဆုံရမှာတော့ဂါဇာဒေသနဲ့စီးပွားရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးဖို့လည်းစီစဉ်ထားပါတယ်။ဝန်ကြီးပွန်ပွေယိုရဲ့သတင်းတစ်ပတ်ကြာရှေ့လယ်ပိုင်းဒေသခီးစင်မှာအီရန်ရဲ့အပြုတ်မှုတွေပြောင်းလဲအောင်ကြိုးစားရမှာဒေသရင်းနိုင်ငံတွေပူးပေါင်းပါဝင်ဖို့တိုက်တွန်းဖို့ရည်ရွယ်ထားတယ်လို့စီးပွားရေးနိုင်ငံကနေအမေရိကန်တပ်တွေပြန်လည်ရုပ်သိမ်းဖို့အမေရိကန်ကပြင်ဆင်နေချိန်မှာအချမ်းဖက်ဝါဒတံပြန်တက်ပြည့်ရေးတွေဒေသရင်းနိုင်ငံတွေကိုအမှတ်ကန်ချက်ပေးဖို့လည်းရည်ရွယ်ထားတာဖြစ်ပါတယ်။ဒီချင်းနိုင်ငံခီးစင်မတိုင်ခင်မှာပဲဝန်ကြီးပွန်ပေယိုဟာချိုးချင်းချင်းညာမထားပဲအီရန်နိုင်ငံကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားမှာ၃ရက်ကြာကုန်သွယ်ရေးဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရလဒ်ကောင်းတွေရလာမယ်လို့အင်ဘီရိုဘက်ကအကောင်းမြင်ပြောကြားခဲ့ပါတယ်။ဆွေးနွေးပွဲကနေအဖြေတစ်ခုခုရလာဖို့အမေရိကန်ဘက်ကမျှော်လင့်ထားတယ်လို့အင်ဘီရိုပြောခွင့်ရဆာရာဆန်ဒါစ်က Fox စီးပွားရေးသတင်းကိုပြောခဲ့ပေမဲ့ဘယ်တော့လောက်ဖြစ်လာနိုင်မလဲဆိုတဲ့အချိန်အတိုင်းတာကိုတော့ပြောခြင်းမရှိပါဘူး။နှစ်နိုင်ငံကြားအပြန်အလှန်ကုန်သွယ်ခုံတွေတိုးကောက်တဲ့ကိစ္စကြောင့်ကုန်သွယ်ရေးဆိုင်ရာတင်မာမှုကြီးဖြစ်နေချိန်မှာနှစ်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။တရုတ်ဘက်ကဝယ်မယ်လို့ကတိပေးထားတဲ့ပမာဏများတဲ့အမေရိကန်လက်ရာထွက်ကုန်တွေအပြင်စွမ်းအင်ထုတ်ကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေကိစ္စကိုအဓိကအာရုံစိုက်ဆွေးနွေးခဲ့တယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးဘက်ကနေပြောကြားထားပါတယ်။တရုတ်နဲ့သဘောတူညီမှုမှန်သမျှကိုလက်တွေ့အကောင့်ထဲဖော်မဖော်ဆိုတာဆက်ပြီးတော့စောင့်ကြည့်နေရမှာဖြစ်တယ်လို့လည်းပြောပါတယ်။နှစ်ရက်လို့စီစဉ်ထားပေမဲ့တိုးတက်မှုတွေရှိပုံရတဲ့အတွက်တော့ရကြာခဲ့တဲ့ကုန်သွယ်ရေးဆွေးနွေးပွဲနဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကတော့တစုံတရာပြောကြားခြင်းမရှိသေးပါဘူး။နှစ်နိုင်ငံသွင်းကုန်ခွန်တွေတိုးကောက်တာကိုရက်60ကြာဆိုင်းထားဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်ပင်တို့ဒီဇင်ဘာလမှာသဘောတူခဲ့ကြပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားမှာပထမဆုံးကုန်သွယ်ရေးဆွေးနွေးပွဲလုပ်ခဲ့တာဖြစ်ပါတယ်။
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပကတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်ကြောင်းနဲ့အ мян ဆုံးရက်တက်မှုဥရောပသမ္မဂ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်ရက်တက်ဖွဲ့ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA ရဲ့စီးနင်းတက်ခိုက်မှုကိုရှုတ်ချကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံကြီးခဲတွေနဲ့ EU တန်ကိုယ်စားလှယ်ဖွဲ့တို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါစီးရေးတိမ်မှန်မှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအလုံးကထိနေနေဆောင်ရွက်ကြဖို့နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့အညီအရက်သားတွေကိုအကာအကွယ်ပေးဖို့လဲတိုက်တွန်းထားပါတယ်တမန်ကြောင်းနဲ့ချီအမြင့်တွယ်လာခဲ့တဲ့ရခိုင်ပြည်နယ်ချက်တဲကိုတွဲဆုံဆွေးနွေးမှုတွေအလုံးပါဝင်နေတဲ့နိုင်ငံရေးလုပ်ငန်းစဉ်တွေနဲ့ဖြစ်ရှင်းမှုအရေးကြီးကြောင်းလဲပြောဆိုထားတာပါမြန်မာနိုင်ငံမြောက်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာလေးလာချစီးရေလှောင်မှုတွေရပ်ဆိုင်းထားဖို့မြန်မာစစ်တပ်ကပြီးခဲ့တဲ့လတည်းမှာကြီးညာခဲ့တဲ့အပေါ်ကြိုးစားကြောင်း EU ကပြောဆိုပေမဲ့ဆက်စွန်းနေတဲ့ချီချုံရတဲ့လက်နက်ကန်ပြုခတ်တွေကိုအဆုံးသတ်နိုင်မဲ့အချိန်ဟုန်နဲ့အားကောင်းလာစေဖို့အပြစ်ခတ်ရစဲရေးကိုကာလကိုနောက်ထပ်တတန်းတူဖို့နဲ့ရခိုင်ပြည်နယ်ကိုပါထည့်သွင်းဖို့လဲတိုက်တွန်းထားပါတယ်။ဇန်နဝါရီလ၄ရက်လွတ်လပ်ရေးနေ့တုန်းကဗိုလ်သီးတော်မြို့နယ်မှာရှိတဲ့ရဲကင်းစခန်းလေးကိုရခိုင်တပ်မတော် AA လက်နက်ကန်အဖွဲ့ကစီးနင်းတိုက်ခိုက်ရမှာရဲတပ်ဖွဲ့ဝင်13ဦးသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပေါ်နိုင်ငံတကာကစိုးရိမ်မခင်းတဲ့သဘောထားတွေထွက်ပေါ်လာနေတာပါ။စီးရေးတင်မာမှုတွေကြီးထွားလာနေတဲ့ရခိုင်ပြည်နယ်ကအခြေအနေတွေအပေါ်မှာအလွန်မင်းစိုးရိမ်ပူပန်ကြောင်းနဲ့တင်မာမှုတွေကိုငြင်းချက်တဲ့နည်းလမ်းနဲ့ဖြေရှင်းဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနကိုယ်စားလှယ်လက်ဖြင့်လူသားချင်းစာနာမှုဆိုင်ရာညီနိုင်ဆောင်ရည်မှုလည်းဖြစ်တဲ့ကနုတ်အော်စပီကလည်းဒီသတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
။မြောက်ကိုရီးယားနျူကလ িয়ার လက်နက်ကင်းရှင်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှေ့ဆက်မတိုးဖြစ်နေတဲ့အပေါ်မှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ကစိတ်ပူနေတယ်လို့တရုတ်အစိုးရသတင်းမီဒီယာတွေမှာသတင်းထုတ်ပြန်ခဲ့ပါတယ်။မြောက်ကိုရီးယားအစိုးရနဲ့အမေရိကန်အစိုးရကြားဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ဖို့သူ့ဘက်ကတန်ဓေထန်ချထားတယ်လို့ကင်ဂျွန်အန်ကသမ္မတရှီဂျင်ပင်ကိုပြောကြားခဲ့တယ်လို့ဆိုပါတယ်။ပေကျင်းမြို့တော်ကိုနှစ်ရက်ကြာတွားရောက်ခဲ့တဲ့မြောက်ကိုရီးယားခေါင်းဆောင်တရုတ်နိုင်ငံကနေပြန်သွားပြီးနိုင်ပိုင်းကြာမှာပဲခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့တဲ့အကြောင်းတွေသတင်းထွက်ပေါ်လာခဲ့တာပါ။မြောက်ကိုရီးယားရဲ့တန်တမန်ရေးနဲ့စီးပွားရေးအဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုခေါင်းဆောင်ကင်ဂျွန်အန်တွားရောက်တာတစ်နှစ်မပြည့်ခင်မှာအခု၄ချိန်ရှိသွားပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဒုတိယအချိန်တွေ့ဆုံပွဲမလုပ်ခင်တရုတ်ကိုအရင်သွားတာဖြစ်နိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။2019 January ဒါမှမဟုတ်ရင် February လလောက်မှာကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲဖြစ်နိုင်တယ်လို့သမ္မတထရမ့်ကဒီဇင်ဘာလတုန်းကပြောကြားထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲပြီးသွားရင်တော့ကင်ဂျွန်အွန်းတောင်ကိုရီးယားနိုင်ငံလာဖို့ပို့ပြီးတော့ချော့ချော့မွေ့မွေ့ဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းသတင်းတောက်တွေကိုဒီကနေ့ပြောကြားပါတယ်။ကင်ဂျွန်အွန်းနဲ့သမ္မတထရမ့်တို့ 2018ဇူလိုင်လတုန်းကစင်ကာပူနိုင်ငံမှာပထမအကြိမ်တမိုင်းဝင်တွေ့ဆုံခဲ့ကြတုန်းကမြောက်ကိုရီးယားအစိုးရကနျူကလ িয়ার လက်နက်ဆွန့်လွှတ်ရေးဝဝေဝဝသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။အဲဒီနောက်ပိုင်းမှာထပ်ပြီးတော့တိုးတက်တဲ့လက္ခဏာတွေမတွေ့ရသေးပါဘူး
။ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလ30ရက်နေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဖီလစ်ရှစ်ဆက်ကယ်ရီအနိုင်ရခဲ့တယ်ဆိုတဲ့ရွေးကောက်ပွဲရလဒ်မမှန်ကြောင်းဒုတိယမဲအများဆုံးရခဲ့တဲ့ပြန်ဖက်ကိုယ်စားလှယ်ကရွေးကောက်ပွဲရလဒ်ကိုပယ်ချရမှာပြောဆိုလိုက်ပါတယ်။မဲ38ရာခိုင်နှုန်းကျော်နဲ့ရှစ်ဆက်ကယ်ရီအနိုင်ရကြောင်းကိုတော့ကွန်ဂိုရွေးကောက်ပွဲဆိုင်ရာဘုတ်ဖွဲ့ကဒီနေ့စောင်းမှာကြေညာတာပါ။ရွေးကောက်ပွဲမတိုင်ခင်ကောက်ယူရတဲ့စစ်တမ်းတွေမှာတော့အတိုက်ခံခေါင်းဆောင်မာတင်ဖာယူလူအနိုင်ရတယ်လို့ခန့်မှန်းခဲ့တာကြောင့်အခုနောက်ဆုံးရလဒ်ကိုလေးလာဆောင်ကြည့်သူတွေလည်းအားအသင့်ခဲ့ကြပါတယ်။ရွေးကောက်ပွဲဆိုင်ရာဘုတ်ဖွဲ့ကမဲမတမာမှုတွေလုပ်ခဲ့ကြောင်းမဲ34ရာခိုင်နှုန်းအနိုင်ရခဲ့တဲ့ဖာယူလူကပြောပြီးတော့ကက်သလစ်သင်းတော်ကလုပ်တဲ့တီးခြားလွတ်လပ်တဲ့မဲယူတက်မှုရလဒ်ကိုထုတ်ပြန်ပေးဖို့လည်းတောင်းဆိုထားပါတယ်။
ဆူဒန်နိုင်ငံမှာတော့သမ္မတအိုမာအယ်ဘာရှာယာရုကနေဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေသမ္မတပေါ်ထောက်ခံအင်အားပြမှုတွေရှိနေတာနဲ့အတူခါတုံးမြို့တော်မှာအခြေအနေတွေဟာဆက်လက်ကျန်းမာနေပါတယ်။ပုံထုံးနေတော့ကဒီသမ္မတဆင်းပေးဖို့တောင်းဆိုဆန္ဒပြသူတွေနဲ့တိတ်မဝေးလာတဲ့နေရာမှာသမ္မတထောက်ခံပွဲလုပ်ခဲ့ရမှာလူထောင်နဲ့ချီတက်ရောက်ပြီးတော့သမ္မတကိုအားပေးခဲ့ကြပါတယ်။သမ္မတဘာရှာအယ်အာရှာကလည်းသူယာရုကနေဆင်းမှာမဟုတ်ဘူးလို့ထောက်ခံသူတွေကိုပြောပါတယ်။အာနာလိုချင်သူတွေအနေနဲ့ဒီလွတ်လပ်မျှတာတဲ့ရွေးကောက်ပွဲဝင်ပြီးတော့အာနာရအောင်လုပ်ရမယ်လို့သူကဆိုပါတယ်။နိုင်ငံရဲ့ဒုတိယအကြီးဆုံးအွန်ဒါမန်မြို့မှာလုပ်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲကိုတော့ရဲကလူစုခွဲခဲ့ပါတယ်။ခြေအစစ်တွေနဲ့ပစ်ခတ်မှုကြောင့်နှစ်ယောက်ထိခိုက်ဒဏ်ရာရတာမြင်ရတယ်လို့နိုင်ငံရေးလှုပ်ရှားသူတယောက်က VOA ကိုပြောပါတယ်။ရဲတွေဘက်ကလူစုလိုက်ခွဲနေပြီးမဲ့သမ္မတအယ်ဘာရှာဆင်းပေးဖို့တောင်းဆိုဆန္ဒပြမှုတွေဆက်ပြီးရှိနေပါတယ်။ဆူဒန်မှာအဓိကစားသုံးတဲ့ပေါမုံဈေးတွေတိတိတတ်တတ်တက်သွားခဲ့ပြီးတဲ့နောက်ဒီဇင်ဘာ19ရက်ထဲကဆန္ဒပြမှုတွေစတင်ခဲ့တာပါရှင်။
ဒီကနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မှုတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းရသေးတောင်မြို့နယ်ဘူးသီးတောင်မောင်တော်နယ်ဆက်တွေမှာမြမတက်မလို့နဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA တို့အကြတိုက်ပွဲတွေဖြစ်ပွားနေသေးပါပဲဒီမနေ့ရသေးတောင်မြို့နယ်မှာဖြစ်တဲ့တိုက်ပွဲအတွင်းဒေသခံရွာသားတွေစစ်ပေးလို့ရတိမ်းရှောင်နေရတယ်လို့အဲ့ဒီဒေသအတွင်းအကူအညီပေးအဖွဲ့တွေကပြောပါတယ်ရခိုင်ပြည်နယ်အတွင်းစီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။စီရဲတင်းမနေဆဲဖြစ်တဲ့ရခိုင်ပြည်နယ်ဘက်မှာဒီကနေ့မနေ့မှလည်းရတိတောင်မြို့နယ်အစတေတာမှာမြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်ဖွဲ့အေအေတို့ကြားတိုက်ပွဲဖြစ်ပွားနေတယ်လို့အဲ့ဒီဒေတာကိုရောက်နေတဲ့တင်ဃဟကန်းလက်ပြည်ထောင်ဖွဲ့ဥက္ကဋ္ဌကိုအန်နာကြီးက VOA ကိုခုလူပြောပါတယ်
ပေါ်လာဤဆယ်မိနစ်လောက်ကကျွန်တော်တို့ကေကေသွားပြီးဟိုဆက်လာတော့တဲ့တော်မျိုးနဲ့သေးတူရွာနာမှာတိုက်ပွဲကအခုလေးဖြစ်နေတယ်တနက်ကနေကြာတော့တနက်နေ့ကြီးနေတဲ့ပိုက်တဲ့တင်းငါရှိကိုတိုးပြီးတော့မတော်ဘူးဒီကျွန်တော်တို့ခေါင်းပေါ်မှာတော့ဟိုက်ကြီးတွားနေတာရှိတယ်ရခိုင်တပ်မတော်အေးနဲ့ဒီနမတပ်မတော်ကိုဖြစ်နေတယ်ကြာတော့ရွာနဲ့တော့တမိုင်ပတ်ဝန်းကျင်ကတော့ဝေးတယ်
ပဲတလူရွာနားမှာဖြစ်တဲ့တိုက်ပွဲကြောင့်ရွာသားတွေဟာကြေးရွာဖုန်ကြီးကျောင်းနဲ့တက်ပြေကြရွာဖုန်ကြီးကျောင်းတွေကိုတိမ်းရှောင်နေရတယ်လို့တက်ပြေကြရွာစစ်ရှောင်တွေကိုအကူအညီပေးနေတဲ့ရခိုင်တိုင်းဒါမျိုးတွေများစီယုံဖို့ဝင်ဒူးကခုလိုပြောပါတယ်
ဒါပေမဲ့ဒီတော့အခုကအဲ့ဒီခယူရှောင်းဖက်ကိုထွက်တော့တာပေါ့နော်မကြခင်မှာပဲလည်းနေကြည့်ပောက်ွက်တယ်ကြားရတယ်အဲ့ဒီနေငါကြည့်ရောကဒီတခန့်တချို့မိသားစုတွေကဖုန်းကြောင်းတွေမှာလာပြီးတော့ခုံငါရတယ်ပေါ့ဒီတက်ပြေကြရဲ့နောက်ပြီးတော့ပေးတဲ့သူတွေပေါ့နော်အဲ့ဒီဖုန်းကြောင်းတွေမှာလာကိုတက်ပါလေခဏ
ကျေးတိတောင်မြို့နယ်ကတက်ပြေကြရွာမှာ2017ခုနှစ်ကနှစ်ဖက်တိုက်ပွဲတွင်စစ်ရှောင်းလည်းရကြောခိုးလုံနေတဲ့စစ်ရှောင်းစခန်းတစ်ခုလည်းဖြစ်ပါတယ်ဒီကနေ့ကြာတာပသိန်းနေမှာဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့မနေ့ကဘုံသူနေမှာဘူဒီတောင်နဲ့မောင်သောနယ်ဆက်နှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုတော့ရခိုင်တမတော်အေအေပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ
်ဇန်နဝါရီ9ရက်နေ့မှာတော့ဟိုစစ်ကြေးမှုတခုရှိလို့ရအဲ့မှာညခန္ဓာရနေပြီးတော့9နာရီရှိတယ်လေအဲ့ဒီမှာဒီမောင်တို့မျိုးနေအပြင်ကပြေးရတခုမှဖိတ်ကြည့်ဖြစ်တော့ရှိလို့ရအဲ့ဒီဒီလိုနဲ့မောင်တို့နေကြတယ်အဲ့ဒီမှာဒီဇန်တိကကနေပြီးတော့တောင်းကြဆန်းရရှိတယ်ဗျဒီမင်းမကဲစေတဲ့ဆောင်ပြီးပြီလေကျွန်တော်တို့တောင်းကြရမှာရှိတယ်နောက်ရခိုင်လေးတောင်းကြရမှာရှိတယ်ဗျကျွန်တော်တို့ပြည့်တဲ့ကြက်ဆုံးဘာမှမရှိဘူးဗျဒီမင်းမကလည်း
ဒီလိုတိုက်ပွဲဖြစ်ပွားနေမှုမှာတမတော်ဘက်ကထိခိုက်ကြဆုံးမှုတွေရှိနေတယ်လို့အေအေဘက်ကပြောဆိုမှုနဲ့ပတ်သက်လို့တရားအသိမပြုနိုင်သေးပါဘူးဒီလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမတွေ့ရသေးသလိုရခိုင်ပြည်နယ်နောက်ပိုင်းတိုင်းစစ်တမ်းချုပ်တမတော်ပြောခွင့်ရသူအပါအဝင်တမတော်သတင်းမှပြန်ကြားရေးအဖွဲ့တွဲဖွဲ့တွင်းမှုကိုအချင်းချင်းဆက်သွယ်ခဲ့ပြီးမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး ကျွန်တော်တို့ရခိုင်ပြည်နယ်အတွင်းမှာစစ်ရင်အားတွေတိုးချဲ့လာသလိုတိုက်ပွဲတွေဆက်လက်ပြင်းထန်လာမယ့်အခြေအနေကြောင့်ဒေသခံတွေအတွက်စိုးရင်စရာအခြေအနေရှိနေတယ်လို့ရခိုင်ပြည်နယ်အရာဖက်အပြည့်ရဆောက်ကြီးရေးဖွဲ့ဝင်ဦးစောဝင်းကပြောပါတယ်။
ဆရာဘက်ကတက်ပြီကလူမျိုးများရဲ့အဖြစ်မဲ့လက္ခဏာတွေပဲအဲ့ဒါကြောင့်စစ်ပွဲတွေအများကြီးဖြစ်မယ်မလို့လားအဲ့တဲ့ဆုံးရှုံးနေတာမှုတွေလူသားအရင်ဖြစ်ပြီးပြောမယ်ပြီးရင်ရနေကြည့်သူတွေစစ်ဘဲတံကိုတို့ရောမြတ်ခံရမယ်2080နှစ်တိကနေ့အထိမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တို့နှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဗူဒိတောင်ရသိတောင်ဘုံနှချုံမြို့နယ်တွေဘက်မှာ
AA ဘက်ကစီးနင်းတိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်17ဦးကြဆုံးခဲ့ပြီးလက်နက်40ခန့်ဆုံးရှုံးခဲ့တယ်လို့ပြည်ကြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရခိုင်မြောက်ပိုင်းကရဲကင်းစခန်းတွေကို AA လက်နက်ကန်ဖွဲ့ရဲ့တိုက်ခိုက်မှုခံရပြီးနောက်နိုင်ငံတော်သမ္မတတမတော်ကာကွယ်ရေးဦးစီးချုပ်ပါဝင်နိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးရမှာ AA လက်နက်ကန်ဖွဲ့ကိုနိုင်နေစစ်စင်ရေးလှုပ်ဆောင်သွားဖို့လူအရင်လေချောင်းပါဝင်တိုင်အားတိုးတုံးမှုကိစ္စကိုနိုင်ငံတော်သမ္မတရုံးကနေစစ်ဖက်ကိုညွှန်ကြားထားတယ်လို့သမ္မတရုံးပြောခွင့်ရသူကပြောပါတယ်ခင်ဗျာ
နိုင်ငံရင်တင်ပေးပို့ထားတာပါတဆက်ထဲမှာပဲရခိုင်ဒေသကစစ်ဆောင်ဒုက္ခသည်တွေရဲ့အခက်အခဲအခြေအနေအရရဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေမငြိမ်းနိုင်သေးတာနဲ့အမျှစာနယ်ဇင်းကအခက်အခဲကြောင့်နေရာဆွန့်ထွက်ပြေးသူစစ်ဆောင်အရေးအတွက်လည်းတနေ့တခြားပို့တိုးလာနေပါတယ်။တိုက်ပွဲဖြစ်တဲ့နေရာတဝိုက်ကြီးရွာတွေကနေထွက်ပြေးလာကြတဲ့စစ်ဆောင်တွေဟာကြောက်တော်ပုံနှကျွန်းစတဲ့မြို့နယ်တွေနာကစစ်ဆောင်စခန်းတွေမှာခိုးလုံနေကြပြီးသူတို့အတွက်အရေးပေါ်အကူအညီတွေလည်းလိုအပ်နေပါတယ်။စစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေရရနဲ့ပတ်သက်ပြီးအဲ့ဒီစခန်းကြီးတွေကနှစ်ခုကိုမကြခင်ရပိုင်းအတွင်းကကိုတိုင်းသွားရောက်တည်င်းယူခဲ့တဲ့ကိုကျော်ကျော်သိန်းကတည်င်းပေးပို့ထားပါရဲ့ရှင်
။မြမတက်မတော်နဲ့ရခိုင်တက်မတော်အီအီတို့ကြောင့်2018ခုနှစ်နိုဝင်ဘာလကိုမိုင်းလောက်ကစလို့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်ရတိတောင်ဘူးတီတောင်ပုံနှကျွန်းအစားရှိတဲ့ဒေသတွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပိုပြီးဖြစ်လာတာကြောင့်နေရာစွန့်ထွက်ပြေးရတဲ့စစ်ဆောင်ဒုက္ခသည်အရေအတွက်ဟာခန့်မှန်းကြီး4000လောက်အထိရှိနေပြီလို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။အဲ့ဒီဒုက္ခသည်တွေယာယီခိုလုံနေထိုင်နေရတဲ့ဒုက္ခသည်စခန်း10ခုတည်းမနည်းရှိနေပြီဖြစ်ပြီးအဲ့ဒီအထက်ကကြောက်တော်မျိုးနယ်အစမှရှိတဲ့ဝရောင်ဒုက္ခသည်စခန်းနဲ့ပုံနှကျွန်းမျိုးနယ်တွေကအထက်မြက်လဲဒုက္ခသည်စခန်းတို့ကိုမကြသေးခင်ရပိုင်းတွင် VOA ကသွားရောက်ခဲ့ပါတယ်။အထက်မြက်လဲစခန်းဟာဒီဇင်ဘာလ29ရက်နေ့ကစပေါ်လာတာဖြစ်ပြီးဝရောင်စခန်းကတော့ဒီဇင်ဘာလ30ရက်နေ့ကစပေါ်လာတာပါ။ဝရောင်စခန်းမှာလူရေ1000ကျော်ရှိတာကြောင့်ကြောက်တော်မျိုးနားမှာလက်ရှိအချိန်ထိဆိုရင်အကြီးဆုံးစစ်ဆောင်ဒုက္ခသည်စခန်းဖြစ်တယ်လို့အဲ့ဒီအထက်က600ကျော်ဟာကလေးငယ်တွေဖြစ်တယ်လို့သိခဲ့ရပါတယ်။အထက်မြက်လဲဒုက္ခသည်စခန်းမှာတော့လူဦးရေ350ကျော်ရှိပြီးအဲ့ဒီအထက်က100ကျော်ဟာကျောင်းနေအရွယ်ကလေးငယ်တွေဖြစ်ပါတယ်။သူတို့အားလုံးဟာသူတို့ကြီးရွာတွေထဲမှာတိုက်ပွဲဖြစ်လို့ထွက်ပြေးလာကြတာမဟုတ်ဘဲရွာနီးချုပ်ဆက်တွေမှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်စာနယ်ဇင်းကဒေယူကွင်းကိုတပ်မတော်တပ်ဖွဲ့တွေကပိတ်ပင်ကန့်သတ်လိုက်တဲ့အတွက်အခက်အခဲကြုံရပြီးရွာတွေကနေထွက်လာကြသူတွေပါ။တရှိအားဖြင့်ဝရောင်စကန်းတစ်ခုလုံးကလူတွေအနေနဲ့တောက်ရည်သုံးရည်အတွဲစကန်းနာကရေကန်ကြီးတစ်ခုတည်းကိုပဲမိခိုနေကြရပြီးလက်ရှိလူဦးရေရကိုပဲနောက်10ရက်လောက်ဆိုရင်ရေကန်ထဲကရေကုန်သွားတော့မယ်လို့ပြောကြပါတယ်အထက်မြန်လဲစကန်းမှာဆိုရင်လဲချိုးရည်ရင်းငယ်လေးတစ်ခုကိုပဲတွေ့ကြရပြီးအရေးပေါ်လိုအပ်နေပြီဖြစ်ပါတယ်အခုရနေတဲ့တောက်ရည်သုံးရည်ဟာလဲတန်ရှင်းမှုမရှိတာကြောင့်ဝမ်းပြက်ရောဂါခံစားကြရသူတွေရှိတယ်လို့ဝရောင်စခန်းမှာအစိုးရကျန်းမာရေးဌာနကဖွင့်ပေးထားတဲ့စေပေကမ်းလေးမှာဆေးကုသပေးနေတဲ့သူနာပြုဆရာမလေးကပြောပါတယ်စခန်းတစ်ခုစလုံးကိုတရင်နောက်တွေရောက်တဲ့အချိန်မှာအကူအညီတွေလာပေးဖို့ကြသူဒုံမမြောက်ကိုတွေ့ခဲ့ရပြီးအဲ့ဒီအထက်မှာဒူးကတော့စစ်တွေမျိုးရခိုင်ဂီတညီအကိုအဖွဲ့ကကိုထွန်းမြတ်ခိုင်ပါ
တော်တော့အခုဆင်ရဆောင်ရသေးကြအရင်အေးတယ်ကျွန်တော်ကတော့အိမ်မှာနွေးနေထွေးထွေးဆောင်နေရှုံပြီးတော့နေကြတယ်ဟာကျေးဇူးတင်ပါတယ်ဘလို့ရှိကြမလဲစီပေးဆောင်စကမ်းပါဘာတွေကပြောရဲကြာဘလို့ရှိကြမလဲအဲ့လိုစာနာထောက်ထားတဲ့စိတ်လေးတစ်ခုနဲ့ကျွန်တော်တို့ကလာပြီးတော့အကူအညီပေးတာပါကျွန်တော်တို့ဟိုတက်ဆွမ်းသက်လောက်ပါဗျာ
လက်ရှိစကမ်း10ခုထက်မနည်းမှာရောက်နေပြီးသားစစ်ဆောင်ဒုက္ခသည်အရေအတွက်ပြင်နောက်ထပ်ပိုတိုးလာနိုင်ခြင်းရှိတယ်လို့ဒုက္ခသည်စကမ်းတွေကိုလှည့်လည်သွားလာပြီးအကူအညီတွေပေးနေတဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ရခိုင်မျိုးသားကွန်ရဲရဲ့ဥက္ကဋ္ဌဖြစ်သူဦးတင်ထူအောင်ကဝရောင်စကမ်းမှာတရင်တော့တွေကိုပြောသလိုဘာကြောင့်သူအဲ့ဒီလိုခံမှန်းတာလဲဆိုတော့အခုလိုရှင်းပြပါတယ
်အဲတက်ကလည်းတောင်းရင်သာသူတစ်ခါတိုင်းသားလည်းနဲ့ခိုင်နေရတယ်အဲနေနေကျိုးမှုရယူဖို့ကြိုးစားတဲ့အမိခံမျိုးတွေနော်အဲ့တော့ဒီဟာမှာဖြစ်ဖြစ်တိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်လာနိုင်တဲ့အမိခံမျိုးတွေကိုတွေ့ရတယ
်ဒါအပြင်အကူအညီပေးသူတွေအဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကတော့အလန်းဝေးပြီးပိတ်မိနေတဲ့ကျေးရွာတို့ကိုသွားခွင့်မရဘဲဒါစီခံရတဲ့အတွက်အဲ့ဒီရွာတွေမှာပိတ်မိနေတဲ့ဒေသခံတွေစီ ကူညီကယ်ဆယ်ရေးအမြန်ဆုံးရောက်နိုင်ဖို့ဖြစ်တယ်လို့လည်းဦးတင်ထူအောင်ကပြောပါတယ်။ဒေသခံလူထုဒုက္ခရောက်ရတဲ့အခြေအနေကိုတိုက်ပွဲတွေရပ်ပြီးနိုင်ငံရေးအရငြိမ်းချမ်းတဲ့နည်းနဲ့မဖြေရှင်းမဲနဲ့တော့ရခိုင်ပြည်နယ်မှာဒီဒုက္ခတွေငြိမ်းသွားမှာမဟုတ်ဘူးလို့စစ်တွေးခြေဆိုင်ရခိုင်အမျိုးသားပါတီ ANP ရဲ့ထွေထွေတွင်ရင်မှုဦးထွန်းအောင်ကျော်ကသုံးသပ်ပါတယ်
။ဟုတ်ကဲ့တကယ်တော့သူတောင်းသားနေဟိုတောင်ပေါ်မှာနေတဲ့ဟိုချောင်းပြားမှာနေတဲ့လူတွေဒီနေ့ကဒီနေ့ချင်းခုတ်ဝါခုတ်စားတဲ့လူတွေပဲအသက်လူပြီးတော့ပြေးစစ်ပြီးဆောင်ဒုက္ခကြီးစခန်းကြီးပုံအဲ့လိုဖြစ်လာတ
ာ VOA ကတွေ့ခဲ့ရတဲ့စစ်ဆောင်ဒုက္ခတွေဟာမလို့တိုင်းရင်းသားတွေဖြစ်ကြပြီးတခြားစခန်းတွေမှာရခိုင်တိုင်းရင်းသားတွေလည်းရှိတယ်လို့အကူအညီပေးသူတွေကပြောပါတယ်ဒီစစ်ဆောင်ဒုက္ခတွေကိုသက်ဆိုင်ရာပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအပါအဝင်ရခိုင်ပြည်နယ်တွင်တခြားဒေသတွေမှာပြည်ပခါတွေဖြစ်တုန်းကဘေးဒဏ်တင့်သူတွေကိုအလုံးချင်းနဲ့အကူအညီပေးခဲ့အကူအညီပေးနေစေနိုင်ငံတကာအဖွဲ့အစည်းတွေကထိရောက်တဲ့အကူအညီထောက်ပံ့မှုတွေပေးကြဖို့လက်ရှိအကူအညီပေးနေသူတွေကတောင်းဆိုကြပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်မှာလက်နက်ကင်ပြည်ပခါတွေကြီးထွားလာတာကြောင့်ပြည်တွင်းပြည်ပကစိုးရိမ်မှုတွေထွက်ပေါ်လာနေပါတယ်စီးတင်မာမှုတွေလက်နက်ကင်ပြည်ပခါတွေအထက်ဘယ်သူတွေမှအထူးကတာဝန်ရှိပါသလဲနိုင်ငံတော်ကလက်နက်ကင်တိုက်ပွဲတွေကြောင့်ပြည်တွင်းညီညွတ်ရေးအပေါ်ဘယ်လိုရိုက်ခတ်လာနိုင်တယ်ဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ညီညာရေးအတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေဆန္ဒတွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပေးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညလိုက်ရိုက်လေးလိုက်စီစဉ်ကအကျိုးဆုံးပါတယ်ရှင
်။လာမယ့်စနေညတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အရင်းနဲ့အခုဆက်ပြီးတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတရိုင်းတိဆောက်ရေးသမ္မတထရမ့်တောင်းဆိုမှုနဲ့ပတ်သက်ပြီးသမ္မတနဲ့အတိုက်ခံဒီမိုကရက်တွေကြားမှာအတုံးစီရန်ပုံငွေခွဲဝေချထားရေးပြည်လဲမှုမရသေးပဲအစိုးရဌာနတော်တော်များများပိတ်ထားတာသုံးမှတ်နီးပါးရှိပါပြီ။ဒေါ်နယ်ထရမ့်ရွေးကောက်ပွဲမဲဆွယ်စည်းရုံးခဲ့စဉ်ကဒီတရိုင်းတိဆောက်မယ်လို့ကြေညာပေးထားတဲ့အတိုင်းလှုပ်ပြဖို့က2020သမ္မတရွေးကောက်ပွဲမှာသူထပ်ပြီးရှင်ပြိုင်မှုတွေအရေးကြီးတယ်လို့သူကယူဆနေတာဖြစ်ပါတယ်။အတိုက်ခံဒီမိုကရက်တွေကတော့သမ္မတကတောင်းဆိုနေတာကိုဟန်တားဖို့လိုအပ်တယ်ဆိုတာပြသဖို့အတွက်သူတို့ပါတီရဲ့ရည်တည်ချက်အတိုင်းအခိုင်အမာရည်တည်နေပါတယ်။အစိုးရဌာနတွေပိတ်ထားရတဲ့အငင်းပွားမှုနဲ့ပတ်သက်ပြီးတော့နှစ်ဖက်စလုံးရဲ့နိုင်ငံရေးတွန်းအားတွေအကြောင်းကို VOA သတင်းတောက်ချင်းမလုံးကသတင်းပေးပို့ထားတာကိုဒေါခင်ဆိုးဝင်းကပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနေဆက်ဒေသမှာအကြက်တဲဖြစ်နေတာကြောင့်တရိုင်းကာဖို့လိုအပ်တယ်လို့သမ္မတထရမ့်ကနိုင်ငံကိုရုပ်မြင်သံကြားကနေဓာတ်ရိုက်ထပ်လောင်းပြောဆိုလိုက်ပါတယ
် Democrats in Congress have refused to acknowledge the crisis and they have refused
Congress လွှတ်တော်ကဒီမိုကရက်တွေကဒီအကြက်တဲကိုအတိမတ်ပြုဖို့ညှင်းနေကြပါတယ်ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့ရဲ့မိသားစုတွေကိုတတိရှိရှိအကာအကွယ်ပေးနေတဲ့နေကြားဆောင်တပ်ဖွဲ့တွေအတွက်အပူတပြင်းလိုအပ်နေတဲ့ပစ္စည်းပစ္စယတွေပံ့ပိုးပေးဖို့ကိုလည်းဒီမိုကရက်တွေကလက်မခံပါဘူ
းဒီမိုကရက်တွေကတတိုင်းတိဆောက်ရေးကိုဆန့်ကျင်နေကြပြီးသမ္မတထရမ့်ကသူ့ရဲ့အခရာကျတဲ့မဲဆွယ်စည်းရုံးရေးကတိကိုဖြည့်ဆည်းဖို့အတွက်နိုင်ငံကိုတစားကန်လှုပ်ထားတယ်လို့ယူဆနေကြပါတယ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာက
Most presidents have used oval office addresses for noble purposes This president
သမရအများစုဟာမြင့်မြတ်တဲ့ရည်ရွယ်ချက်နဲ့မိကုံးကိုပြောဖို့အတွက်အင်ပီရိုရဲ့အထင်ကြီး over office ရုံးခန်းကိုအသုံးပြုကြတာဖြစ်ပါတယ်။ဒီသမရကတော့ over office ကိုအသုံးပြီးတော့သူ့ဆွေးအဖွဲ့မတိမငိမ့်ဖြစ်နေတာကိုအာရုံလွှဲဖို့အကြောက်တရားနဲ့ချင်းချောက်ပြီးတော့အကြက်တဲကိုဖန်တီးနေတာဖြစ်ပါတယ်
။ Texas ပြည်နယ်ကနေသမရ Trump ရဲ့မိကုံးကိုစောင့်ကြည့်တဲ့သူ့ကိုထောက်ခံသူ Generia Lewis ကတော
့ It was a plea. I saw a logical plea and I
သမရကအတနာခံတောင်းဆိုနေတာပါတဲ့။ကျိုးကျောင်းစီလျော်တဲ့တောင်းဆိုမှုတရားလို့သူရှုမြင်ပါတယ်တဲ့သူထောက်ခံတယ်လို့ပြောဆိုသွားတာပါဒါပေမဲ့အစိုးရရုံးနေပိတ်ထားလို့အလုတ်မသွားရတယ်လို့လက်စာမရကြပဲစိတ်ပြက်လက်ပြက်ဖြစ်နေကြသူတွေထဲမှာ Massachusetts ပြည်နယ်ကမိုက်ဂီဇာဂျီယန်လည်းပါဝင်ပါတယ
် essentially holding hostage our paychecks while you know
နိုင်ငံကကျွေးတဲ့သူတွေပြန်လည်ထိုးနှက်နေချိန်မှာကျွန်တော်တို့ကိုလက်ကမပေးပဲအကြက်ခံထားတာကတော့လုံးဝမတရားပါဘူးလူတိုင်းတွေ့လည်းမတရားရကြပါတယ်
ဒေါ်နယ်ထရမ့်ကနေဆက်တတိုင်းကာဖို့မက္ကဆီကိုနိုင်ငံကအကုန်ကြခံလိမ့်မယ်ဆိုတဲ့ကတိနဲ့မဲဆွယ်စည်းရုံးခဲ့ပြီးထောက်ခံမှုရရှိခဲ့တာဖြစ်ပါတယ်။ သူ့ရဲ့ဒီဂရီကိုသဘောကျတဲ့တမျိုးကြဝါဒီတွေရဲ့ဖိအားပေးမှုနဲ့ရင်ဆိုင်နေရတယ်လို့ဗာဂျီးနီးယားတက္ကသိုလ်ကအကဲခတ်ပုဒ်ကိုလယ်ရီဆာဘာတိုကတုံ့တက်ပါတယ
် Essentially they said if you don't push harder for your wall and you don't get billions of dollars
သူတို့ပြစ်စေချင်တာကိုပြောကြမှာပေါ့ဗျာတကယ်လို့ဒီတိုင်းကားဖို့အတွက်ခမရဖိဖိစီစီမလုပ်ဘူးဆိုရင်ခမရဘီလီယံနဲ့ချီတဲ့ဒေါ်လာတွေရအောင်မတောင်းနိုင်ရင်ခမရကိုအမကန်ထောက်ခံတဲ့တိုင်းကားဖို့ထောက်ခံသူတွေကိုကိုစားပြုတဲ့သူတွေက2020ရွေးကောက်ပွဲကြရင်ခမရကိုထောက်ခံကြမှာမဟုတ်တော့ဘူးလို့ပြောကြမှာပေါ့ဗျာ
လူဝင်မှုကြီးကြပ်ရေးဟာအတိုက်ခံဒီမိုကရက်တီစံပြုတ်အလေးထားတဲ့ကိစ္စဖြစ်ပြီးတိုင်းကာရေးကိုဆန့်ကျင်နေတယ်လို့သမ္မတထရမ့်ရဲ့အမာခံချင်းကပ်မှုတွေကိုလည်းခြုံငုံပြီးဘဝင်မကျဖြစ်နေတာလို့ဆာဘာတိုကပြောပါတယ
် It's about the treatment of immigrants at the borders it's about
လက်သမဆွေပြောင်းဝင်ရောက်ဖို့ကြိုးစားသူတွေကိုပြစ်မှုဆက်ဆံတာမိသားစုတွေခွဲထားတာတွေကြောင့်ဆန့်ကျင်နေတာဖြစ်ပါတယ်ဒါဟာလူခွင့်ရေးပြဿနာပါနေသက်လုံခြုံရေးကိစ္စမဟုတ်ပါဘူး
သမရထရမ်ကသမရတက်တန်းနှစ်နှစ်စစ်တမ်းမှာတမိုင်းတွင်လောက်အောင်လူကြိုက်နည်းတဲ့အဖြစ်ကိုလှစ်လျူရှုပြီးသူ့ကိုအမာခံထောက်ခံသူတွေကျေနပ်အောင်သာအာယုံစိုက်နေတာဟာအန္တရာယ်များတဲ့စွန့်စားမှုတစ်ရပ်ဖြစ်တယ်လို့တမိုင်းပညာရှင် Doris Gaines Goodwin ကသုံးသပ်ပါတယ
် Now, I haven't seen President Trump move from a campaigning mode to a governing mode.
သမ္မတ ထရမ့်အနေနဲ့မဲဆွယ်စည်းရုံးတဲ့အဆင့်ကနေပြီးတော့အုပ်ချုပ်တဲ့အဆင့်ကိုပြောင်းသွားတဲ့အခြေအနေကိုမတွေ့ရသေးပါဘူး။သူ့အမာခံထောက်ခံသူတွေနဲ့ဆက်ဆံရေးသိပ်ကောင်းတယ်ဆိုတာကိုပဲသူ့ရဲ့စိတ်ထဲမှာဆွဲနွေပုံရပါတယ်။အဲ့ဒီအခြေအနေကနေကြော်ပြီးတော့ရှေ့ဆက်ဖို့ကြိုးစားတာမတွေ့ရပါဘူး။သူ့ရဲ့အမာခံထောက်ခံသူတွေကိုမဆုံးရှုံးဖို့တေချာအောင်လှုပ်ချနေတာဖြစ်ပါတယ်
။သမ္မတ ထရမ့်ကသူနောက်ထပ်ပြန်ရွေးခံဖို့အတွက်အခုအချိန်ထိအထမမြောက်သေးတဲ့နေဆက်တိုင်းကာရေးနီလန်းကအဓိကကြတယ်လို့ယုံကြည်နေတာဖြစ်ပါတယ်။2020သမရရွေးကောက်ပွဲမဲဆွယ်စည်းရုံးရေးတွေနီးကပ်လာတာနဲ့အမျှဒီမိုကရက်တွေအပါအဝင်သမရအရွေးခံဖို့စိုင်းပင်းနေသူတွေကဒေါ်နယ်ထရမ့်နိုင်ငံရေးအရအောင်ပွဲမခံနိုင်အောင်အတူတူစိတ်ပိုင်းဖြတ်ထားပုံရပါတယ်ရှင်
။ဒေါက်ကင်ဆိုဝင်းပြောပြပေးခဲ့တာပါ။ဒီကနေ့ကြာတာပြည်ညနေပိုင်းထွေသတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်ထပ်2နာရီကြာမှထုတ်လွှင့်မယ်။ည9နာရီအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။အခုအစည်းအဝေးအဆုံးသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဗန်ဒါရီ3စီးနဲ့ပတ်သက်လို့သဘောထားကိုးလွယ်နေတာတွေကိုတိုက်ခိုက်ဒီမိုကရက်ပါတီကလွှတ်တော်ခေါင်းဆောင်တွေနဲ့နောက်ထပ်တွဲဆုံဆွေးနွေးမှုတွေမပြေမလည်ဖြစ်ခဲ့ပြီးနောက်ဒီနေ့မှာတော့မက္ဆီကိုနိုင်ငံနယ်စပ်ကိုသွားဖို့စီစဉ်ထားပါတယ်။မနေ့ကဒီမိုကရက်ခေါင်းဆောင်တွေနဲ့တွေ့ရမှာတော့အချိန်ဖြည့်အောင်တက်တက်သာဖြစ်တဲ့ကြောင်းသမ္မတထရမ့်ကပြောခဲ့တယ်လို့ထက်လွှတ်တော်ကဒီမိုကရက်လူနည်းစုခေါင်းဆောင်ချက်ရှူမာကတော့သမ္မတရဲ့အပြုအမူဟာစိတ်တူစိတ်ကောက်တက်တဲ့သူတူနဲ့တူတဲ့ကြောင်းပြောဆိုခဲ့တာပါ2016အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဂျောင်းဝင်နောက်ရှက်မှုရှိရှိစုံစမ်းမှုတွေကိုကြီးကြပ်ရတဲ့ဒုတိယရှင်နေချုပ်ရော့ရော့ဇစ်စတိုင်ယာရုကနှုတ်ထွက်ဖို့ပြင်ဆင်နေပါပြီရှင်နေချုပ်သည်စတင်တာဝန်ထမ်းဆောင်ပြီးဆိုတာနဲ့ဒုတိယရှင်နေချုပ်ယာရုကထွက်မှာလည်းဖြစ်ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ကင်းရှင်းရေးကိစ္စအမေရိကန်နဲ့ဆွေးနွေးမှုတွေရှစ်ဆက်မတိုးနိုင်ပဲဖြစ်နေတဲ့ပေါ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ကစိတ်ပူနေတဲ့အကြောင်းတရုတ်ဆိုရပိုင်သတင်းတွေကဖော်ပြနေပါတယ်မြောက်ကိုရီးယားနဲ့အမေရိကန်ဆွေးရလို့ကြဆက်ဆံရေးတွေတိုးတက်အောင်ဆောင်ဖို့သူ့ဘက်ကတနိဋ္ဌန်ချထားတဲ့အကြောင်းလဲမြောက်ကိုရီးယားခေါင်းဆောင်ကတရုတ်သမ္မတရှီချင်းဖင်ကိုပြောကြားခဲ့တယ်လို့လည်းသတင်းတွေကဖော်ပြနေကြတာပါရခိုင်ပြည်နယ်မှာလက်နက်ကန်ပြည်ခတ်တွေကြီးထွားလာနေတဲ့အပေါ်စိုးရိမ်တဲ့အကြောင်းနဲ့အမြန်ဆုံးရပ်တန့်မှုဥရောပသမ္မတ EU ကဒီနေ့ပဲတိုက်တွန်းလိုက်ပါတယ်ရတပ်ဖွဲ့ဝင်တချို့သိဆုံးခဲ့တဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ A ရဲ့စီးနင်းတက်ခတ်မှုကိုရှုတ်ချတဲ့အကြောင်းလဲမြန်မာနိုင်ငံဆိုင်ရာ EU ဖွဲ့ဝင်တန်ယုံအကြီးအကဲတွေနဲ့ EU တန်ကိုယ်စားလှယ်ဖွဲ့လို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားတာပါစီးရီးတင်မာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာသက်ဆိုင်သူတွေအားလုံးကထင်းထင်းသင်းသင်းဆောင်ရွက်ချဖို့နဲ့နိုင်ငံတကာလူသားချင်းစာနာထောက်ထားမှုဥပဒေတွေနဲ့ညီအရသားတွေကိုအကာအကွယ်ပေးဖို့လည်း EU ကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ Radio အစီအစဉ် PP ချင်းမှာပဲ Asia Set 7 Juru ကနေထုတ်လင်းပေးမယ်။ VOA နေ့စဉ် TV အစီအစဉ်တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။VOA ကိုအပင်းနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါရရှင်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.
From Washington,